ချမ်းပြည်နယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကမြို့နယ်ကိုဒီကနေ့ဇွန်လ28ရက်နေ့ကစပြီးမလို့အပ်ရင်အိမ်အပြင်မထွက်ရ stay at home တတ်မှတ်လိုက်ပါတယ်။ဆယ်ရက်အတွင်းကိုဗစ်အတည်ပြုလူနာ100ကျော်ရှိတဲ့အတွက်ကျန်းမာရေးဝန်ကြီးဌာနကအခုလိုတတ်မှတ်ခဲ့တာဖြစ်ပါတယ်။ကျောင်းတွေပါပိတ်ထားရအောင်စိုးရိမ်စရာဖြစ်လာနေတဲ့လောက်ကမြို့ဘက်ကအခြေအနေရန်ကုန်ကတင်ပေးပို့ချက်ကိုတော့မှမြသိအောင်ကပြောပြမှာပါခင်ဗျာ။
ရှမ်းပြည်နယ်မြောက်ပိုင်းလောက်ကန်မြို့မှာဇွန်လ16ရက်နေ့ကနေ29ရက်နေ့အထိဆက်နှစ်တာကာလအတွင်းကိုဗစ်အတည်ပြုလူနာပေါင်း129ဦးရှိခဲ့ပါတယ်။ဒီလိုပိုးတွေ့သူဥယျာဉ်တိုးလာနေတဲ့လောက်ကန်မြို့ကိုဒီကနေ့ကစပြီးတော့မလို့အပ်တဲ့အပြင်မထွက်ဖို့ stay at home တတ်မှတ်လိုက်ပါတယ်။ဒါ့အပြင်ဈေးတွေလည်းတချို့နေရာတွေမှာအတော်အလာကန့်သက်ထားပြီးတော့စာတင်ကြောင်းတွေကိုလည်းပိတ်ထားတယ်လို့လောက်ကန်မှာနေတဲ့ဒေသခံတဦးက VOA ကိုပြောပါတယ
်။အပြင်ဆက်တော့မတ်တက်ရတော့ပေါ့။သွားလာတာဈေးရကြတော့တော့ခြံလဲနေတာရသွားလာပေါ့ဒီလိုပြည့်နေတဲ့နေရာလည်းရောပေါ့ဒီလိုတတ်မှတ်ထားတဲ့နေရာတော့သွားလို့တော့နေရာဟုတ်ပေါ့ပြည့်တဲ့နေရာရှိကြပြဟိုဈေးတွေကတော့ဟိုအပြင်ဘက်ကတော့ဝယ်ရတာပေါ့ချိုးတော့တတ်ထားတာပေါ့ဒါပေမဲ့သူတို့ကလည်းတတ်မှတ်ထားတဲ့အချိန်နဲ့တော့ဝယ်ရတယ်ပုံမှန်တိုင်းတော့မဟုတ်ဘူးကျောင်းတွေကတော့လောရတော့ပိတ်ထားတယ်နေရာတော့ဘူးကျောင်းမတက်ရတော့ပေါ့သူပိတ်ထားတယ်ကျောင်းကတည်းကရန်ဆုံးတယ်
ကိုဗစ်အတည်ပြုလူနာတနည်းတခြားပိုများနေတဲ့မြန်မာနိုင်ငံမှာလောက်ကင်မျိုးနဲ့အပါဝင် stay at home တတ်မှတ်ထားတဲ့မျိုးနဲ့စုစုပေါင်း17မျိုးနဲ့ရှိပါပြီ။အတည်ပြုလူနာအများဆုံးရှိရာချင်းပြည်နယ်၊စကိုင်းတိုင်း၊ပဲခူးတိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းကမျိုးနဲ့17မျိုးနဲ့ဖြစ်ပါသေးတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖေဖော်ဝါရီလပိုင်းကစပြီးလောက်ကင်မျိုးမှာရှိတဲ့တရုတ်လူမျိုးပိုင်အလို့ယုံတွေဟာလည်းတစ်ခုပြီးတစ်ခုပိတ်ထားခဲ့ပါတယ်။နိုင်ငံရေးအခြေအနေမတည်ငြိမ်တာကြောင့်အလို့ရှင်အတော်များများအလို့တွေရပ်ပြီးတော့နေရပ်ပြန်သွားကြတာကြောင့်မြန်မာလူသားတွေအခက်တွေ့နေကြပါတယ်။အခုတခါလဲကိုဗစ်ကပ်ရောဂါကူးစက်တဲ့သူတွေပြန်တွေ့လာတဲ့အတွက်အသွားအလာတွေကိုကန့်သတ်လိုက်တာကြောင့်ဒုက္ခတွေပိုပြီးတော့ရောက်ရတယ်လို့မြန်မာလူသမားတူကပြောပါတယ
်။ဒီမှာအလို့ကံကတိတ်နေတဲ့အခါကျတော့ဒီဒေသဆိုင်တွေမှာဘယ်လိုဖြစ်လို့လဲစားဖို့နေနေတဲ့ပြည်ပြည်တော့ရောက်ကြတဲ့သူတွေကပြန်သွားတော့အလို့မရှိတဲ့မြန်မာလူတွေတဲ့စားဖို့အခက်တွေ့တယ်စားဖို့တယ်လေဘွားအကြီးကဖြစ်နေတော့အော်ဟိုမြန်မာပြည်ပြန်လဲဆိုလည်းဒီနိုင်ငံရေးရှင်တွေမကောင်းတဲ့ခါကျတော့ဆန်းနေရတဲ့ပိတ်ရယ်ဆင်းနေလို့မရဘူးပိတ်ကြောင်စားဖို့တယ်ခက်တွေလည်းဖြစ်နေတာ
ကာယောဂထင်းချူရည်နဲ့ပတ်သက်လို့လောက်ကိုင်းမျိုးမှာကိုဗစ်လူနာတွေနဲ့ထိတွေ့ဆက်ဆက်သူတွေကိုဘယ်လိုကုသမှုပေးနေတယ်လဲဆိုတာကိုတာဝန်ရှိသူတွေကိုဆက်သွယ်နည်းမြန်းခဲ့ပေမဲ့ပြန်လည်ထိကြားတာမရှိခဲ့ပါဘူး။ဇွန်လ29ရက်မနေ့ကစပြီးတော့ယောဂအတီးပြူလူနာတွေနဲ့ထိတွေ့ဆက်ဆက်သူတွေကိုအခမဲ့ကုသပေးသွားမှာဖြစ်ပေမဲ့စားတောက်စီအတွက်တဦးကိုတရုတ်ငွေယွန်းတရာနေ့စဉ်ပေးသွင်းရမယ်လို့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုဗစ်ယောဂထိန်းချုပ်ရေးနဲ့အရေးပေါ်တုံ့ပြန်မှုကော်မတီကစာထုတ်ထားပါတယ်
။မင်းတို့တင်အောင်ပြောပြပေးကြတာပါဆင်။ဒါနဲ့ဆက်ထက်မှာပဲမြန်မာနိုင်ငံအာကစားနဲ့ကျန်းမာရေးဝန်ကြီးဌာနကဇွန်လ28ရက်နေ့ည7နာရီထုတ်ပြန်တဲ့အရာလွန်ခဲ့တဲ့24နာရီတွင်ဓာတ်ခွဲမှုနမူနာစုစုပေါင်း6586ခုကိုစစ်ဆေးခဲ့တာမှာကိုဗစ် -19 ရောဂါဓာတ်ခွဲအတည်ပြုလူနာအသစ်1225ဦးတွေ့ရှိခဲ့တယ်လို့ဆိုပါတယ်။ဒါအပြင်ဒီကနေ့မှာပဲ COVID-19 ရောဂါနဲ့ထပ်မံသေဆုံးသူ12ဦးရှိခဲ့တာကြောင့်အခုချိန်ထိသေဆုံးသူစုစုပေါင်း3309ဦးရှိသွားပြီဖြစ်ပါတယ်။အတိုင်းအတာပို့တော်ဆန်းစုကြည်ကလည်း COVID ကာယရောဂါအတွက်ပြည်သူတွေအထူးသတိပြုကြဖို့ဒီကနေ့ပြုလုပ်တဲ့အမှုရုံးချိန်အတွင်းရှင်းနေတဲ့ကသတင်းစကားပါခဲ့ပါတယ်ခင်ဗျာ။